ထိုင်းနိုင်ငံချင်းမိုင်ပြည်နယ်နဲ့ရနောင်ပြည်နယ်တွေမှာတရားမဝင်မြန်မာတွေနှစ်ရက်အတွင်းလူ60လောက်ဖမ်းဆီးခံရတယ်လို့လူကုန်ကူးသူထိုင်းနိုင်ငံသား6ဦးလည်းအဖမ်းခံခဲ့ရပါတယ်။အလုသမားရေးလှုပ်ရှားသူဦးမိုးကျိုးကတော့ဒီဇင်ဘာလ21ရက်နေ့နဲ့22ရက်နေ့တွေမှာမြန်မာတွေအစုလိုက်အပြုံလိုက်အဖမ်းခံရတဲ့အကြောင်းအခုလိုပြောပါတယ်
။အခုဒီဇင်ဘာလ22ရက်နေ့မှာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်နဲ့အိုင်းမြို့နယ်တွေမှာတစ်တုံးဘွေးနယ်မှာတရားမဝင်မြန်မာ12ဦးကိုထိုင်းနယ်ကြားသောတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့သိရပါတယ်။ကျန်ထိုင်းနိုင်ငံတောင်ပိုင်းရနောင်ပြည်နယ်တွေမှာကရဘူရီမြို့နယ်တွေမှာမြန်မာ15ရက်အဖမ်းခံရတဲ့ပတ်သက်ပြီးတော့သူတို့ကိုတာဝန်ရှိသူတွေကစစ်ဆေးတယ်ဗျာ။စစ်ဆေးတဲ့အခါမှာသူတို့ရဲ့ဖြတ်ဆိုချက်အတိုင်းဆက်ပြီးလိုက်တဲ့အခါမှာအိမ်တလုံးကိုရှောင်ဝင်ရောက်စစ်ဆေးတော့အဲ့မှာတရားမဝင်မြန်မာ13ဦးကိုဖတ်ပြီးဖမ်းခံတယ်။အဲ့မြန်မာ13ဦးဖမ်းခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်မှုရှိတဲ့ထိုင်းဖူးတို့တယောက်အသက်80ခန့်နဲ့ရှိတဲ့ထိုင်းဖူးတို့တယောက်ကိုဆက်လက်စုံစမ်းစစ်ဆေးမိန်းမတဲ့အခါမှာထိုင်းနိုင်ငံသားလူမောက်ကို9ဦးနဲ့တရားမဝင်မြန်မာ35ဦးဖမ်းမှန်ပြီးဖမ်းဆီးရခဲ့တယ
်။အခုလိုမျိုးနေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေသာမကမြန်မာပြည်အများဆုံးနေတဲ့မဲဆောက်မြို့မှာတော့ညအချိန်ဒီမနေ့အစောပိုင်းအချိန်ဒီမှာအလုသမားတန်းရားတွေတဲ့အထိဝင်ရောက်စစ်ဆေးဖမ်းဆီးတာတွေရှိနေတယ်လို့လည်းဆိုပါတယ
်။တစ်ချက်တည်းမှာပဲကျွန်တော်တို့အထိုင်းနိုင်ငံမြောက်ပိုင်းမြန်မာအများဆုံးမြို့ကြီးဖြစ်တဲ့မဲဆောက်မြို့မှာလည်းဒီဇင်ဘာလ20ရက်နေ့ညပိုင်းတော့ကျွန်တော်ရှောင်းလက်ခွေမြန်မာလူမတန်းရားတွေကိုဝင်ရောက်စစ်ဆေးတာရှိပါတယ်။ထိုင်းနိုင်ငံရဲ့တရားမဝင်နေစားချက်ကြောင့်မူလေဒီဇင်ဘာ21 ရက်ကမှထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်နဲ့ထိုင်းနိုင်ငံတောင်ပိုင်းဗနောင်းပြည်နယ်နှစ်ခုတည်းကနေတရားမဝင်မြန်မာ60ရောက်ရေထိုင်းနိုင်ငံသားလူမောက်ကူ6ရောက်ရေအဖမ်းခံပါလေ
အခုဆိုရင်နှစ်ကုန်ကာလမှာမြန်မာတွေအစုလိုက်အပြုံလိုက်ဇက်တိုက်ဖမ်းမိနေတယ်လို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြသူတွေလည်းဖမ်းဆီးခံရပြီးတချို့နေရက်ပြန်ပို့ခံရတာတွေလည်းရှိနေပါတယ်တချို့လည်းနေရက်ပြန်ပို့ခံရပြီးတဲ့နောက်မြန်မာနိုင်ငံဘက်ချမ်းမှာဖမ်းဆီးခံရတာတွေလည်းရှိနေပါတယ်ရှင်